သမဂ္ဂဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ရဲ့ရခိုင်ခီးစဉ်ဒီကနေ့စတင်လိုက်ပါပြီ။ရခိုင်ပြည်နယ်မောင်နှုတ်ကိုတွားရောက်ကြမဲ့ဒီစုံစမ်းရေးကော်မရှင်အနေနဲ့ရခိုင်ခီးစဉ်အတွင်းနှစ်ဖက်အတိုင်းဝန်းအပြင်ရခိုင်ဒေသခံတွေ၊ထန်းတွေ၊တိုင်းသားနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေ၊လူမှုဖွဲ့စည်းတွေနဲ့တွေ့ဆုံမှုကိုလည်းပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကအကြံပြုတိုက်တွန်းပါတယ်။ကုလနဲ့နိုင်ငံတကာဘက်ကရခိုင်မြောက်ပိုင်းအစီရင်ခံစာထွက်ပေါ်နေချိန်မှာပဲအခုလိုအစိုးရဖွဲ့စည်းပေးတဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပေါ်မှာတော့စောင့်ကြည့်ရမှာဖြစ်တယ်လို့ရခိုင်အကဲခတ်တွေကသုံးသပ်ပါတယ်။မတ်ဆွမ်မွန်ကအသေးစိတ်ကိုတင်ပြပါပါ
။ရခိုင်မြောက်ပိုင်းက ARS ရဲ့ဂျက်ဖတ်တက်ခတ်မှုတွေနောက်ပိုင်းမြမအစိုးရတပ်တွေနဲ့လုံခြုံရေးတပ်တွေဘက်ကနေပြည်တော်ရှင်းလင်းလုပ်တဲ့အခါမှာလူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာရဲ့ဆက်ဆွဲမှုဖိအားတွေများလာချိန်မှာပဲရခိုင်လူခွေးချိုးဖောက်မှုဆက်ဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုဆိုပြီးပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုနိုင်ငံသားရေးဝန်ကြီးဟောင်းတာမတ်ကြီးရိုဆာရီယိုမင်နာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတလားကြာနေချိန်ဒီကနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ရဲ့ပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ခီးစဉ်စတင်လိုက်ပြီးဖြစ်ပါတယ်ကော်မရှင်ဖွဲ့ဟာပထမဦးဆုံးရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်နောက်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေလိုက်ပါပြီးတော့ရခိုင်ပြည်နယ်မောင်တော်ဘက်ကိုခီးဆက်နေကြတာဖြစ်ပြီးမောင်တော်ဒေသတွေကဒုက္ခတဲ့စခန်းတွေမွတ်စလင်ကျေးရွာတွေနဲ့ဒေသခံတွေကိုတွားရောက်တွေ့ဆုံဖို့ရှိနေပါတယ်အခုလိုမျိုးအစိုးရကဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ရခိုင်ခီးစဉ်အပေါ်မှာတော့ရခိုင်ပြည်နယ်လွတ်တော်ကလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထိုးတာစိန်ကကော်မရှင်အနေနဲ့အမှန်တကယ်ဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့ဖြစ်စဉ်ဒေသရင်းအခြေအနေနဲ့အနေအထားတွေကိုသိရှိစုံစမ်းနိုင်ဖို့ဆိုရင်တော့ရခိုင်ပြည်နယ်တွင်းကလူထုကတင်ပြောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးတင်တယ်လို့အကြံပြုပါတယ်
ကျွန်တော်တို့ဒီရခိုင်အရေးကိစ္စအတွက်ပေါ့နော်အဓိကရခိုင်လူထုကိုကိုယ်စားပြုတာကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေပါအရေးကြီးတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေနဲ့ရခိုင်ကိုခုဆင်းလာတဲ့ဒီကော်မရှင်အနေနဲ့တော့ရခိုင်ပြည်သူလူထုနဲ့အနည်းစားဆုံးဖြစ်တဲ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေနဲ့တော့သိကျင်လို့လို့ထင်ပါတယ်အဲ့ဒါကတော့ပဲအခြေခံရောမရပါဘူး။ဒါဆိုတော့ဒီဟိုင်းပြည်သူလူထုဖက်ကအနန္တကေဒီမောင်တော်ဒေသမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေပြီးတော့အမှန်တကယ်ခံစားနေရတဲ့ဟိုင်းလူထုဖက်ရဲ့အကန့်ကိုလည်းပဲနားထောင်ခဲ့လေလို့ပဲမြင်ပါတယ်
ရခိုင်ပြည်နယ်ရဲ့အရေးဟာရေရှည်ဖြည့်ဆည်းရမယ့်တိမ်မွေ့နေတဲ့ကိစ္စရဲ့ဖြစ်တယ်လို့တဖက်လူမှုအတိုင်းဝိုင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်ရမယ့်အနေအထားပေါ်မှာတော့ရခိုင်ကော်မရှင်အနေနဲ့ဒီဒေတာရင်းကပြဿနာတွေကိုအမှန်တကယ်သိရှိနိုင်ဖို့ဆိုရင်အချိန်ယူလေ့လာရမှာဖြစ်တယ်လို့မွတ်စလင်ရခိုင်တိုင်းရင်းသားတွေအပြင်ထားနေတိုင်းရင်းသားတွေနဲ့ပါတွေ့ဆုံမေးမြန်းသင့်တယ်လို့လည်းကမ္ဘာမျိုးသားတူတက်ရေးပါတီရဲ့ဗဟုကော်မတီဝင်ဦးတေဝင်ကလည်းတိုက်တွန်းပါတယ
်ဆက်ဆံရာဒီဘက်ကဟိုမွတ်စလင်အတိုင်းဝိုင်းကိုလည်းလေ့လာဖို့လိုသလိုကျွန်တော်တို့ဒီဘက်ကခိုင်ခိုင်တိုင်းရင်းသားမျိုးနွယ်စုတွေလည်းသိလာဖို့လိုပါတယ်ဒါနှစ်ဖက်အဖွဲ့အစည်းနေရင်မှာမိခင်လေးထိုက်တဲ့လူတွေအကုန်လုံးကတော့စုံစမ်းမှတကယ်ဖြစ်ပျက်တည်းရဲ့အနေအထားကိုသိရမှာပါတရားဥပဒေစိုးမိုးဖို့လိုတယ်ပြီးတော့နောက်တစ်ခါဆွေးနွေးမှုတွေကိုခုကြားမှာရုပ်ရှင်မှုတွေဖောက်ဖို့လိုတာပေါ့ပြီးတော့မှဒီရဲ့ဒုက္ခတွေတွေလာနေဖို့အတွက်လုံလောက်တဲ့အချင်းချင်းဟိုနေရာထိုင်ခြင်းဟိုအေးကြောင်ရင်အလို့ကိုင်းဒါရင်းနဲ့ကျွန်တော်တို့ဖန်တီးပေးဖို့လိုပါတယ်ကြောက်လောက်ကိုင်းစားသွားလို့ရတဲ့အဆင့်မျိုးဖြစ်ဖို့အတွက်တော့ကျွန်တော်အစိုးရကတိောက်ပေးဖို့လိုတာပေါ့
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးအစိုးရကဘုစလင်ဒုက္ခသည်တွေလို့တုံ့တုံနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးရခိုင်ပြည်နယ်မြောက်ပိုင်းကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းမှာလွတ်လပ်တဲ့စုံစမ်းရေးအဖွဲ့တွေဝင်ရောက်ခွင့်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတောင်းဆိုနေကြပြီပဲလို့မြန်မာအစိုးရဘက်ကတော့ကြေညာထားပါတယ်ဒီလိုအခြေအနေမှာကုလဘက်ကဘင်္ဂလားဒေ့ရှ်ဘက်တင်းချောင်းသွားသူတွေဒုက္ခသည်စခန်းတွေကိုတွားရောက်တွေ့ဆုံပင်ပြပြီးကုလအချက်လက်ရှာဖွေရေးအဖွဲ့ကအစီအခံစာထွက်လာချိန်မှာအခုလိုအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးနေတဲ့အပေါ်မှာတော့အချိန်နောက်ကျနေပြီဖြစ်တယ်ဆိုပြီးဝေဖန်မှုတွေရှိပါတယ်။နောက်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတော့စောင့်ကြည့်ရအောင်မယ်လို့ရခိုင်ရေးလဲလာကဲခတ်နေတဲ့ဒေါက်တာခင်စောဝေးကပြောပါတယ်
။ချိန်ကတန်နေရအောင်သွားပြီနော်။ရောက်ကြသွားတာဘာကြောင့်လဲဆိုတော့ကျတော့တကယ် high level high တွေခတ်တော်မီ။ဘယ်လိုလဲဘာဖြစ်လဲဆိုတော့ကျတော့ဟောကျောင်းဆရာမတို့တော့လည်းလုပ်ပါတယ်။နောက်ဖတ်သမားကလည်းဓာတ်ရဲဟာပေးချတာလည်းတကယ်ခုပဲကတခုလုပ်ပါတယ်ဆိုတော့လုပ်ပြရမှာပေါ့။တကယ်ဘာလို့ပြောရလဲဒီလုပ်ဖို့ဆိုရှင်လုပ်ပေါ့။အဖြေကစောင့်ကြည့်မယ်လေ။နော်အဲ့ဒါတည်းအကျိုးလေးတော့သူကပေးပါတယ်။
ကော်မရှင်ဖွဲ့ဟာရခိုင်ခီးစင်မစတင်ခင်ဗတိကြာသာပရိတိရုံးကတော့တကယ်တော်ဤတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ဒုတိယတပ်မတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ဦးကြီးစိုးဝင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အစိုးရကဖွဲ့စည်းပေးလိုက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ပါတော့ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမတ်ကြီးနဲ့တကယ်တော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းပေါင်ပေါက်ခဒေါက်တာအောက်ထိုးတတ်တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်